အာဆီယံရှစ်တောင်အာရှနိုင်ငံတွေနဲ့ရှစ်ဆက်ပြီးတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့အဆင်သင့်မှာပဲလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတနင်္လာနေ့ကပြောကြားလိုက်ပါတယ်တက္ကရ2030ပြည့်နှစ်အရောက်တရုတ်နဲ့အာဆီယံမဟာဗျူဟာကြမိဖက်ပြူရေးပုံဖော်ဖို့အဆိုပြုတာကိုအာဆီယံကအပြုသဘောတုံ့ပြန်တဲ့အတွက်တရုတ်နိုင်ငံကအထူးတန်ဖိုးထားပါတယ်လို့လည်းမစ္စတာဝမ်ယီကပြောကြားတဲ့အကြောင်းတရုတ်အစိုးရအဘော်စင်ဝါသတင်းကဖော်ပြပါတယ်မြန်မာနိုင်ငံနေပြည်တော်မှာကျင်းပတဲ့73ကြိမ်မြောက်အာဆီယံအရှေ့ဥရောပနိုင်ငံသားရေးဝန်ကြီးများအစည်းအဝေးရဲ့ပြင်ပမှာစင်ကာပူနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခြင်းအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးကအဲ့ဒီလိုပြောကြားတာလည်းဖြစ်ပါတယ်။တရုတ်အာဆီယံဆက်ဆံရေးမှာညှိနှိုင်းရေးမှူးအနေနဲ့စင်ကာပူကအရေးပါတဲ့အခမ်းကဏ္ဍကပါဝင်တာကိုလည်းမစ္စတာဝမ်ယီကအသိမှတ်ပြုပါတယ်။တရုတ်အာဆီယံထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုတောင်တရုတ်ပင်လယ်ပြင်ရေးလျော့လျော့ကန်ကန်ကင်တွယ်မှုဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးအောင်မြင်အောင်ကြိုးပမ်းဆောင်ရွက်မှုနဲ့ဆက်ဆက်စည်းဝေးတွေကျင်းပနိုင်နာရီနဲ့ပတ်သက်ပြီးတော့စင်ကာပူရဲ့အခမ်းကဏ္ဍကိုတရုတ်နိုင်ငံကချီးကျူးတာပါ2018ခုနှစ်မှာအာဆီယံအလဲကျသဘာပတိအဖြစ်စင်ကာပူကတာဝန်ယူချိန်မှာတော့အရှေ့နိုင်ငံအနေနဲ့ဆောင်ရွက်ရမယ့်ကိစ္စတွေမှာလည်းတရုတ်နိုင်ငံကကူညီပံ့ပိုးပါမယ်လို့မစ္စတာဝမ်ယီကပြောပါတယ်အပြန်အလှန်လေးစားသမှုနဲ့ဒန်းတူမှုကိုအခြေခံပြီးတောင်တရုတ်ပင်လယ်ပြင်အရေးမှာကျွေးဝင်တဲ့အညီမဲမဲရရညှိနှိုင်းရေးအတွက်အာဆီယံနိုင်ငံတွေနဲ့လုတ်ကန်ဆောင်ရွက်ဖို့တရုတ်နိုင်ငံကဆန္ဒရှိနေပါတယ်လို့လည်းပြောပါတယ်တရုတ်နိုင်ငံဟာဒေသတွင်းနိုင်ငံတွေနဲ့တောင်တရုတ်ပင်လယ်ပြင်နယ်နိမိတ်သူပိုင်ငါပိုင်အငင်းပွားနေပြီးတစ်ဖက်မှာလည်းသူစီးပွားရေးဖြန့်ကျက်နိုင်ဖို့ပိုးလမ်းမကြီးကို One Belt One Road တလန်းနေတဲ့နေရာအနှံ့ပတ်တဲ့တကြောင်သေးသောပလန်အကောင့်ထဲပေါ်ဖို့ရှိနေပါတယ်တရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့စီးပွားရေးဇင်းညာဖောက်လုပ်ဖို့လည်းရှိနေမြန်မာတွေတရုတ်နိုင်ငံရဲ့ One Belt One Road တကြောင်သေးသောပတ်လမ်းဟာတရုတ်နိုင်ငံနဲ့အာရှအလဲပိုင်းသာမကအရက်ကဘာကိုပါဆက်သွယ်မှာပါတရုတ်နိုင်ငံရဲ့ရည်မှန်းချက်ဟာတောင်တရုတ်ပင်လယ်ပြင်အငင်းပွားမှုမှာအာဆီယံနဲ့နားလည်မှုရယူလိုပြီးပိုလန်မှမှလမ်းမတတ်တပဲမဟုတ်တော့ပဲယထာလန်ကားလန်ရေလန်လေလန်နဲ့ရခိုင်ပြည်နယ်ကနေတရုတ်နိုင်ငံကိုရင်နာနဲ့သဘာဝဓာတ်မွေပို့တယ်လို့မျိုးပိုက်လိုင်းတွေနဲ့ကွန်ရက်ဖွဲ့ဖို့ရှိနေပါတယ်အရှင်